အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာမုတ်အကြီးအကျယ်အဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးမြေပြင်မှုတွေဖြစ်ခဲ့တဲ့အတွက်ကျိုးကျသွားတဲ့စာတင်ကြောင်းတွေကကလေးငယ်17ဦးထက်မနည်းသေဆုံးသွားတယ်လို့အင်ဒိုနီးရှားရဲတွေကပြောပါတယ်။ North Sumatra ပြည်နယ်ထဲကမန်လင်းနာတောင်အရက်ထဲကိုနှိယှဉ်ရှံခဲ့တဲ့အတွက်အစ္စလာမ်စာတင်ကြောင်းတက်နေတဲ့ကလေး20ထက်မနည်းရေနဲ့အတူမျောပါသွားတယ်လို့ဒေသရဲချုပ်အီဆန်စီနူဟာဂျီကပြောပါတယ်။ရေနဲ့ရွှေနုံတွေထဲကနေကလေး17ယောက်ရဲ့အလောင်းကိုပြန်ဆယ်နိုင်ခဲ့တယ်လို့ပျောက်ဆုံးနေတဲ့ကျန်းကျောင်းသားတွေကိုဆက်ပြီးတော့ရှာဖွေနေတယ်လို့လည်းရဲချုပ်ကပြောပါတယ်။ကလေးငယ်တွေရဲ့အလောင်းတွေချထားတဲ့ကျန်းမာရေးစီပီကန်ရှိမှာတည်ဆုံးသူကလေးတွေရဲ့ဆွေမျိုးတွေငိုရိုနေကြတာကိုလည်းဗီဒီယိုပိုင်းထဲမှာတွေ့ရပါတယ်။အင်ဒိုနီးရှားနိုင်ငံမှာမိုးကြီးတဲ့အတွက်လူပေါင်းသန်းနဲ့ချီနေနိုင်ကြတဲ့တောတောင်ထူထပ်တဲ့ဒေသတွေနဲ့ရေရှမ်းတက်တဲ့မြေပြင်ဒေသတွေမှာမကြာခဏဆိုသလိုရေကြီးမြေပြင်မှုတွေဖြစ်ပေါ်လို့ရှိတာပါ။တခါအင်ဒိုနီးရှားနိုင်ငံမှာပဲစက်တင်ဘာလနောက်ပိုင်းကငလင်နဲ့ဆူနာမီရေလိုင်းကြီးတွေတန်းကြောင်းလူပေါင်း2000ကျော်တည်ဆုံခဲ့ရတဲ့ဆူလာဝေစီကျွန်းပေါ်မှာရှိတဲ့ပါလိုမျိုးကအပြည့်အစီတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကမနေ့တောက်ကြားနေ့မှာတွေ့ရောက်ကြည့်ရှုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပတဲ့အပြည့်အစီဆိုင်ရာငွေကြေးရမုံဝင်အဖွဲ့နဲ့ကမ္ဘာ့ပိုင်ရန်မြေပတ်လည်ညီလာခံကိုတက်ရောက်မဲ့ခီးစဉ်အတွင်းအခုလိုတွေ့ရောက်ကြည့်ရှုတာလည်းဖြစ်ပါတယ်။